ညမနိုင်ငံမှာကျင်းပနေတဲ့အာဆီယံရှေ့တောင်အာရှနိုင်ငံများအတင်းစီဝေးအတွင်းမှာအများကယုံကြည်လက်ခံလုပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်မြောက်အောင်လုပ်ဖို့အတွက်အာဆီယံခေါင်းဆောင်တွေကပြောဆိုခဲ့ကြတယ်လို့ဟနွိုင်းမြို့ကနေ
ဗီယက်နမ်နိုင်ငံမှာလက်ရှိကျင်းပနေတဲ့ဒီအာဆီယံအစည်းအဝေးအတွင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေဟာမြန်မာနိုင်ငံမှာကျင်းပဖို့ရှိနေတဲ့ဒီရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့သူတို့ရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ပြောခဲ့ပါတယ်။အာဆီယံတွေးမှုချုပ်စိုးရိမ်ပစ္စုပန်ကတော့ဒီလာမယ့်မြန်မာရွေးကောက်ပွဲဟာအများလက်ခံယုံကြည်နိုင်ဖို့အခြေအနေတွေဖြစ်ဖို့လိုမယ်ဆိုတာကိုတနင Myanmar, I think, got an earful last night. ASEAN is very much concerned, and ASEAN is very much interested.
ဒီကနေ့ညကတော့မြန်မာကိုယ်စားလှယ်ကိုဝိုင်းပြီးပြောခဲ့ကြပါတယ်။မြန်မာနိုင်ငံကိစ္စကိုအာဆီယံအနေနဲ့အလွန်တရာစိုးရိမ်ပူပန်တဲ့အကြောင်းပြောခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်သင့်မြတ်ရေးအတွက်အာဆီယံအနေနဲ့အလွန်ပဲစိတ်ဝင်စားရှိတဲ့မြန်မာနိုင်ငံတွင်မှဖြစ်ပျက်သမျှဆိုးဆိုးကောင်းကောင်းဟာအာဆီယံအပေါ်တည်ရောက်မှုရှိတယ်ဆိုတာကိုဝိုင်းပြောခဲ့ကြပါတယ်
။ဒါကြောင့်လည်းပဲမြန်မာနိုင်ငံရွေးကောက်ပွဲအတွက်အာဆီယံဘက်ကအကူအညီပေးလိုတယ်လို့အာဆီယံတိုင်းပြည်တွေကကမ်းလှမ်းခဲ့ကြတဲ့အကြောင်းမစ္စတာဆူရင်းကပြောပါတယ
်။ If there is any way that ASEAN can help, can contribute, members of ASEAN can help and contribe, they would be willing to because it is crucial.
အာဆီယံအသင်းအနေနဲ့ပဲဖြစ်စေအကူအညီပေးနိုင်တာရှိရင်အကူအညီပေးသွားလိုပါတယ်။ပါကြောင်လဲဆိုတော့ဒီရွေးကောက်ပွဲကိုအများကလက်ခံယုံကြည်ဖို့ဆိုတာဟာမြန်မာနိုင်ငံအတွက်တည်းမဟုတ်ပါဘူးအာဆီယံအသင်းကြီးအတွက်လည်းအရေးကြီးပါတယ
်အခုဒီရွေးကောက်ပွဲဟာစစ်တပ်ကအာဏာပိုပြီးတော့ခိုင်မြဲလာအောင်လုပ်တဲ့ရွေးကောက်ပွဲပဲဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်ဒါအပြင်ဒီနှစ်အတွင်းမှာရွေးကောက်ပွဲလုပ်မယ်လို့ဆိုထားပေမဲ့နှစ်တဝက်သာကြော်တဲ့ရွေးကောက်ပွဲရက်ကိုဘယ်တော့လုပ်မလဲဆိုတာကိုစစ်ဆေးရေးဘက်ကမကြေညာသေးပါဘူးအခုဒီအာဆီယံစည်းဝေးအတွင်းမှာလည်းအာဆီယံခေါင်းဆောင်တွေကရွေးကောက်ပွဲရက်ကိုမေးကြပုံရပါတယ်ဒါမဲ့စစ်ဆူရဘက်ကယတိပြအဖြစ်မပေးခဲ့ဘူးလို့အင်ဒိုနီးရှားနိုင်ငံတိုင်းဝန်ကြီးမာတီနာတာလီကဝါကသတင်းတောက်တွေကိုပြောပါတယ
် Political parties are being nominated to be registered so they can't conclude the registration process once until that kind of submissions
နိုင်ငံရေးပါတီတွေမှတ်ပုံတင်တဲ့လုပ်ငန်းစဉ်ပြီးတာနဲ့ရွေးကောက်ပွဲရက်ကိုကြေညာပေးမယ်လို့ပြောပါတယ်ဒါကြောင့်ဘယ်တော့လုပ်မလဲအတိအကျမသိရသေးပါဘူး
အာဆီယံနိုင်ငံကြီးဝန်ကြီးတွေညစာစာပွဲအတွင်းမြန်မာနိုင်ငံကြီးဝန်ကြီးဦးညံဝင်းဟာဒီရွေးကောက်ပွဲအခြေအနေကိုရှင်းပြခဲ့ပါတယ်။အခုလိုစစ်ဆွေးရဗိုလ်ချုပ်တွေရွေးကောက်ပွဲဝင်ဖို့ပြင်နေကြတာကိုစင်ကာပူဝန်ကြီးဂျော့ရှိုးကတော့အကောင်းမြင်ပါတယ
်။ A good briefing by the Foreign Minister last night. I believe he himself will be standing for elections. And once the generals take off their uniforms and they got to win votes and kiss babies and attend to local needs.
ညစာစာပွဲမှာမြန်မာနိုင်ငံကြီးဝန်ကြီးကအတော်လေးရှင်းပြပါတယ်။သူကိုယ်တိုင်လည်းရွေးကောက်ပွဲဝင်မယ်ထင်ပါတယ်။ဘာပဲပြောပါဗိုလ်ချုပ်ကြီးတွေခုလိုယူနီဖောင်းချုပ်ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်တော့သူတို့အနိုင်ရဖို့အတွက်လူလူရဲ့လိုအပ်ချက်တွေကိုလုပ်ပေးရမယ်လူလူနဲ့ထိတွေ့ရမှာပါဒါကြောင့်သူတို့ရဲ့အမှုကျင့်တွေပြောင်းလာမှာပါစီးပွားရေးကိုလည်းတဖြည်းဖြည်းတကားဖွင့်ပေးရမှာပါဒါကြောင့်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းလဲတစ်ရပ်ပါပဲဆိုပြီးတော့စင်ကာပူနိုင်ငံကြီးဝန်ကြီးဂျော့ရှူကပြောတော့တာပါဒီရွေးကောက်ပွဲကိုအာဆီယံကစောင့်ကြည့်ရေးကိစ္စကိုလည်းကန့်လန့်ခဲ့ကြတော့ဒီမြန်မာနိုင်ငံကိုယ်စားလှယ်နိုင်ငံကြီးဝန်ကြီးဦးညံဝင်းကဒီကိစ္စကိုအထက်ကိုပြန်ပြီးတော့တင်ပြပေးပါမယ်လို့တုံ့ပြန်ခဲ့ပါတယ်ဒါကြောင့်လည်းမြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အာဆီယံဘက်ကစိုးရိမ်တကြီးရှိတယ်လို့ဖော်ပြကြပေမဲ့တစ်ဖက်မှာလည်းဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အတွက်အလှည့်ပြောင်းဖြစ်မယ်လို့ယူဆမှုတွေရှိနေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံတွေရဲ့နောက်ထပ်စိုးရိမ်မှုတစ်ခုကတော့နျူကလ িয়ার စီမံကိန်းကိစ္စပါ။အထူးဖြစ်ဆိုရင်ဒီမြန်မာနျူကလ িয়ার စီမံကိန်းကိုမြောက်ကိုရီးယားဘက်ကအကူအညီပေးနေတယ်လို့ဆက်ဆွဲမှုတွေရှိထားတာကြောင့်ပါ။ဒါကြောင့်လည်းပဲအစည်းအဝေးတွင်မှာမြောက်ကိုရီးယားအကူအညီနဲ့မြန်မာနိုင်ငံဘက်ကနျူကလ িয়ার လက်နက်အစီအစဉ်လုပ်နေသလားဆိုတာကိုထိုင်းနိုင်ငံကြီးဝန်ကြီးကစစ်ပီရွန်းကမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံကြီးဝန်ကြီးကတော့အဲ့ဒီဆွဆွဲချက်ကိုညှင်းပယ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။